This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်
ဗီဒီယို NUG ကိုနားဆင်နေကြတဲ့မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှစ်ပါးအေးချမ်းလုံခြုံကြပါစေလို့ဗီဒီယို NUG ဖွဲ့သားများမှဆုတောင်းမေတ္တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာနံနက်ခင်းပါခင်ဗျာဒီကနေ့2025ခုနှစ်စက်တင်ဘာလ16ရက်နေ့ဗီဒီယို NUG ရဲ့မနက်ပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာဗီဒီယို NUG စီရေးသတင်းကောင်းထုတ်ချက်ကိုမင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါရခင်ဗျာဗီဒီယို NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီးဗီဒီယို NUG ရဲ့မနက်ခင်းစီရေးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီရေးသတင်းနေဖြင့်စစ်ကြောင်းထိုးရန်စုဖွဲ့ပြင်ဆင်နေတဲ့စစ်ကော်မရှင်တပ်ဖွဲ့အားဒရုန်းဖြင့်တိုက်ခိုက်ခဲ့ရာ6ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းရေဦးမြို့မှာစစ်ကြောင်းထိုးဖို့စုဖွဲ့ပြင်ဆင်နေတဲ့စစ်ကော်မရှင်တပ်ဖွဲ့ကိုဒရုန်းဖြင့်တိုက်ခိုက်ခဲ့ရာ6ဦးသေဆုံးပြီး4ဦးအပြင်းထန်ဒဏ်ရာရခဲ့တယ်လို့ပြည်သူ့ကာကွယ်တပ်မတော်ရေဦးကထုတ်ပြန်ထားပါတယ်။စက်တင်ဘာလ14ရက်မနက်10နာရီခွဲဝန်းကျင်မှာရေဦးနောက်ဖက်ချမ်းကခြေရွာများကိုစစ်ကြောင်းထိုးဖို့ရေဦးမြို့ဂါဝီပန်းညံဂိတ်မှာစုဖွဲ့ပြင်ဆင်နေတဲ့စစ်ကော်မရှင်တပ်ဖွဲ့ကိုဒရုန်းဖြင့်ပုံချတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။တိုက်ခိုက်မှုအတွင်းစစ်ကော်မရှင်တပ်ဘက်ကဗိုလ်တဦးအပါအဝင်6ဦးသေဆုံးပြီး၄ဦးအပြင်းထန်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။ဆိုပါတိုက်ခိုက်မှုကိုရွှေဘိုခရိုင်အမှတ်14တပ်ရင်းအမှတ်9တပ်ရင်းအမှတ်12တပ်ရင်းအမှတ်20တပ်ရင်းနဲ့ပုတလင်ပကဖဒရုန်းတပ်ဖွဲ့တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဒုတိယသတင်းနေဖြင့်ရေးမြို့နယ်နှစ်ကရင်ရွာလမ်းဆောင်ကကင်းဘုံနဲ့ကွမ်ကြိုက်ဂိတ်စခန်းတို့ကိုဒရုန်းဖြင့်ပုံကျဲတိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်။မွန်ပြည်နယ်ရေးမြို့နယ်နှစ်ကရင်ကျေးရွာလမ်းဆောင်အနီးရှိစစ်ကော်မရှင်ကင်းဘုံနဲ့မော့ကလင်ကျေးရွာအနီးရှိကွမ်ကြိုက်ဂိတ်စခန်းကိုဒရုန်းဖြင့်ပုံကျဲတိုက်ခိုက်ခဲ့တယ်လို့မွန်ပြည်တော်လှန်ရေးတပ် MSRF ကထုတ်ပြန်ထားပါတယ်။စက်တင်ဘာလ13ရက်ညနေ 4:20 မှာနှစ်ကရင်ရွာလမ်းဆောင်အနီးကရထားလမ်းဘေးမှာကင်းဘုံဝင်နေတဲ့စစ်ကော်မရှင်တပ်ဖွဲ့ကိုဒရုန်းဖြင့်ပုံသီးနှလုံးကျဲချတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။အလားတူစက်တင်ဘာလ9ရက်နေ့ကလည်းမော့ကလင်ရွာအနီးရှိစစ်ကော်မရှင်တပ်ရဲ့ကွမ်ကြိုက်ဂိတ်စခန်းကိုဒရုန်းဖြင့်ပုံကျဲတိုက်ခိုက်ခဲ့တယ်လို့သိရပါတယ်။ဆိုပါတိုက်ခိုက်မှုများအတွင်စစ်ကော်မရှင်တပ်ဘက်မှထိခိုက်ကြဆုံးမှုရှိခဲ့ပြီးအသေးစိတ်အခြေအနေကိုဆက်လက်စုံစမ်းနေစေလို့ဆိုပါတယ်။ဒီစစ်စင်ရေးကိုမွန်ပြည်တော်လှန်ရေးတပ် MSRF ရေးပြည်သူ့ကာကွယ်ရေးတပ် YPDF KNLA တပ်ရင်း29တပ်ခွဲ1ဗျူဟာ33ဒေါနာချေမုံရေးတပ်ခွဲတပင်ရွှေထီတပ်တို့ကပူးပေါင်းဆောင်ရွက်ခဲ့တာလို့သိရပါတယ်ခင်ဗျာ။ဆလဘီရင်းမပင်မြို့နယ်မှာစစ်ကော်မရှင်စစ်ကြောင်းကိုနှစ်ကြိမ်တိုင်မိုင်းဆွဲတိုက်ခိုက်6ဦးထပ်မံတေဆုံးတဲ့တဲ့ရင်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းရင်းမပင်မြို့နယ်ဗန်ပွေးပြူစောတိရွာမှာမုံရွာယာကြီးကလေးဝလမ်းအတိုင်းစစ်ကြောင်းထိုးလာတဲ့စစ်ကော်မရှင်စစ်ကြောင်းကိုနှစ်ကြိမ်တိုင်မိုင်းဆွဲတိုက်ခိုက်ခဲ့ရာ6ဦးထပ်မံတေဆုံးခဲ့တယ်လို့ Black Vote Fighter အဖွဲ့ကထုတ်ပြန်ထားပါတယ်။အင်အား200ခန့်ပါတဲ့အစိုးရစစ်ကြောင်းကိုစက်တင်ဘာလ10ရက်မနက်10:35မိနစ်မှာကြားဖြတ်မိုင်းဆွဲတိုက်ခိုက်ခဲ့ရာ6ဦးတေဆုံးခဲ့တယ်လို့ဆိုပါတယ်။အလားတူစက်တင်ဘာလ14ရက်နေ့မှာလဲတရော်ချင်းရွာမှာတက်ဆွဲထားပြီးပြန်ထွက်ခွာလာတဲ့စစ်ကော်မရှင်စစ်ကြောင်းကိုထပ်မံမိုင်းဆွဲတိုက်ခိုက်ခဲ့ရာ45မိနစ်ခန့်ထိတွေ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့သိရပါတယ်။၎င်းတိုက်ပွဲမှာစစ်ကော်မရှင်တပ်သားများအထိနာပြီးရှေ့ဆက်မတိုးနိုင်ဘဲတရော်ချင်းရွာထဲကိုပြန်ဝင်ရောက်သွားခဲ့ကဖျဲသည့်သတင်းပေးချက်အရထိခိုက်ဒဏ်ရာရသူများပြားခဲ့တယ်လို့ဖော်ပြထားပါတယ်။အဆိုပါတိုက်ခိုက်မှုကို Black Vote Fighter မဲမောင်ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်းကဘာပျောက်ကြားတပ်ဖွဲ့အမေသားပျောက်ကြားတပ်ဖွဲ့တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ ဆက်လက်ပြီးမရေယာစင်ကူးနဲ့တပိတ်ချင်းမြို့နယ်တို့မှာမန္တလေးပြည်သူ့ကာကွယ်တပ်မတော်ကပြည်သူ့အကျိုးပြုလုပ်ငန်းများဆောင်ရွက်နေတဲ့သတင်းကိုတင်ပြပေးပါမယ်။မန္တလေးတိုင်းမရေယာမြို့နယ်စင်ကူးမြို့နယ်နဲ့တပိတ်ချင်းမြို့နယ်တို့မှာပြည်သူ့ကာကွယ်တပ်မတော်မန္တလေးကပြည်သူ့အကျိုးပြုလုပ်ငန်းများကိုအကောင့်အထည်ပေါ်ဆောင်ရွက်လျက်ရှိတယ်လို့အသိပေးပါတယ်။တပိတ်ချင်းမြို့နယ်ကွင်း30ကျေးရွာရှိရွာအဝင်တံတားကိုပြုပြင်တည်ဆောက်ရမှာမတီအလှငွေထည့်ဝင်ကကျေးရွာသူကျေးရွာသားတို့နဲ့အတူစုပေါင်းပြုပြင်တည်ဆောက်ခဲ့တယ်လို့ဆိုပါတယ်။ထို့အပြင်ပြည်သူများလေချောင်းရံအန်ရဲကာကွယ်ကင်းရှင်းရေးအတွက်အရေးပေါ်ဘုံခုချင်း public shelter အများပြားကိုလည်းဆောက်လုပ်ထားပြီးဆက်လက်တိုးမြှင့်ဆောက်လုပ်သွားဖို့ကိုပြင်ဆင်လျက်ရှိတယ်လို့သိရပါတယ်။စစ်ဘေးရှောင်ပြည်သူများအတွက်လူသားချင်းစာနာထောက်ထားမှုအကူအညီများကိုဒေသတွင်းကမိဖက်တော်လှန်အင်အားစုများနဲ့ချိတ်ဆက်ကာစင်စက်မပြတ်ကူညီဆောင်ရွက်ပေးနေပြီးလာမယ့်ကာလများမှာစစ်စင်ရေးများနဲ့အတူပြည်သူအကျိုးပြုလုပ်ငန်းများကိုလည်းပုံမှန်အချိန်မြင့်တင်လှုပ်ဆောင်သွားမယ်လို့အသိပေးထားပါတယ်ခင်ဗျာ။ယခုနောက်ဆုံးစစ်ရေးတဲ့နေဖြင့်နမ်ခမ်းမြို့တွင်တောင်ပြည်မြို့နယ်ရဲတပ်ဖွဲ့မှမြို့အဝင်ထွက်ဂိတ်တွင်စစ်ဆေးမှုများပြုလုပ်တဲ့သတင်းကိုတင်ပြပေးပါမယ်။တောင်ပြည်တပ်မဟာ6နယ်မြေနမ်ခမ်းမြို့တွင်မြို့နယ်ရဲတပ်ဖွဲ့မှမြို့ဝင်ထွက်ဂိတ်တွင်ရှောင်းတခင်စစ်ဆေးမှုများပြုလုပ်ခဲ့ကြောင်း PSLF TNLA မှသတင်းထုတ်ပြန်ပါတယ်။တောင်ပြည်မြို့နယ်ရဲတပ်ဖွဲ့မှသွာလာဖြတ်တန်းနေတဲ့ပြည်သူလူထုများမူရစ်စေဝါတည်ဆောင်ခြင်းရှိမရှိစစ်ဆေးခြင်းနှင့်တားမြစ်ထားတဲ့ထုတ်ကုန်ပစ္စည်းများကိုလည်းစစ်ဆေးခြင်းလုပ်ငန်းများပြုလုပ်ဆောင်ရွက်ခဲ့တယ်လို့ဖော်ပြထားပါတယ်။ထို့အပြင်မြို့အတွင်းအေးဂျင့်တည်ငင်ရေးမူရစ်စေဝါကင်းစင်ရေးနှင့်ခိုးဆိုးလူရက်မှုမရှိစေရေးအတွက်မြို့နယ်ရဲတပ်ဖွဲ့ကနေ့စဉ်ပြုလုပ်ဆောင်ရွက်လျက်ရှိတယ်လို့သိရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စစ်ရေးသတင်းကောင်းထုတ်ချက်တွေကိုတော့ Radio NUG သတင်းတော့ Casual နဲ့ Bread Photo ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာဗီဒီယိုအန်ယူဂျီမှဆက်လက်အသံလွှင့်ပေးနေပါတယ်။စစ်ရေးသတင်းကောက်နှုတ်ချက်အပြီးမှာတော့ပြည်တွင်းသတင်းများကိုຫນွေဦးမိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုချိန်ကစပြီးရေဒီယိုအန်ယူဂျီရဲ့မနက်ခင်းပြည်တွင်းသတင်းများကိုကျွန်မຫນွေဦးမိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ရှင်။2025ခုနှစ်နိုင်ငံတကာဒီမိုကရေစီနှင့်အခမ်းအနားအောင်မြင်စွာကျင်းပပြီးစီးခဲ့တဲ့သတင်းကိုဥစွာတင်ပြပေးသွားပါမယ်။စက်တင်ဘာလ15ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာဒီမိုကရေစီနဲ့အခမ်းအနားကိုပြည်တော်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကကြီးမှုကျင်းပခဲ့ရာအခမ်းအနားသို့အမျိုးသားညီညွတ်ရေးအစိုးရနိုင်ငံတော်ယာယီသမ္မတဒူဝါလက်ရှိလာပြည်တော်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်းပြည်တော်စုလွှတ်တော်ကိုစားပြုကော်မတီဥက္ကဋ္ဌဦးအောင်ကျင်းညွတ်နဲ့တကွပြည်တော်စုလွှတ်တော်ကိုယ်စားလှယ်များပြည်내နဲ့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်များပြည်တော်စုဝန်ကြီးများနိုင်ငံရေးပါတီများပြည်တွင်းပြည်ပမိဖက်အဖွဲ့အစည်းများမှကိုယ်စားလှယ်များနိုင်ငံတကာတန်တမန်များနဲ့ဝင်ကြီးဌာနအသီးသီးမှ CDMR များပါဝင်တက်ရောက်ခဲ့ကြောင်းသတင်းရရှိပါရသည်။အခမ်းအနားတွင်နိုင်ငံတော်ယာယီသမ္မတဒူဝါလက်ရှိလာပြည်တော်စုဝင်ကြီးချုပ်မန်ဝင်းခိုင်တန်းနဲ့ပြည်တော်စုလွှတ်တော်ကိုစားပြုကော်မတီဥက္ကဋ္ဌဦးအောင်ကျင်းညွန့်တို့ကဒီမိုကရေစီနှင့်အထိမ်းအမှတ်မိန့်ခွန်းများပြောကြားခြင်းလူ့ခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်ကိုယ်စားလှယ်များအဖွဲ့APHR မှဥက္ကဋ္ဌဟွန်မာစီခရစ်စတီဘာရက်ကနိုင်ငံတကာဒီမိုကရေစီနှင့်အထိမ်းအမှတ်အမတ်တရားစကားပြောကြားခြင်းနှင့်မြန်မာဒီမိုကရေစီရေထောက်ခံအားပေးသောဂျပန်လွှတ်တော်အမတ်များသမဂ္ဂအဖွဲ့ GIREN ဥက္ကဋ္ဌမစ္စတာကွန်ဒွန်ဆွိချီကပြပူသည့်နိုင်ငံတကာဒီမိုကရေစီနှင့်အထိမ်းအမှတ်ဗီဒီယိုမက်ဆက်ပြသခြင်းကိုဆောင်ရွက်ခဲ့လို့သိရပါတယ်အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ NUCC ကိုစားဆီယမဒေါ်နှင်းနှင်းမွေကတဝင်းလွှာကိုဖတ်ကြားခဲ့ပြီးပြည်내နှင့်ဖက်ဒရယ်ယူနစ်လွှတ်တော်များလွှတ်တော်ကိုစားပြုကော်မတီများ၏ပူးတွဲတဝင်းလွှာကိုမကွေးဖက်ဒရယ်ယူနစ်စေတုတ်ထရာမြို့နယ်မဲဆန္ဒနယ်အမှတ်1မှဒေါ်ညွညို့ဦးကဖတ်ကြားခဲ့လို့သိရပါတယ်။ထို့နောက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုစားဒေါက်တာမေဝင်းမြင့်တအောင်အမျိုးသားပါတီကိုစားမိုင်းနိုင်ကောင်စာအကြမ်းမဖက်အာဏာဖီဆိုင်ရေးလှုပ်ရှားမှုတွင်ပါဝင်နေပြီးပြည်သူတက္ကသိုလ်များတွင်တက်ရောက်နေသောចောင်းသားចောင်းသူများကိုစားဝန်ဆင်းအွန်လိုင်းတက္ကသိုလ်ចောင်းသားចောင်းသူများမှပေးပို့သောတဝန်လှာကိုဝင်ဆင်းအွန်လိုင်းတက္ကသိုလ်မှចောင်းသူပိုတက်တိုတို့ကဒီမိုကရေစီနှင့်အထိမ်းအမှတ်တဝန်လှာများအသီးသီးဖတ်ကြားခဲ့ကြပြီးဦးမင်းကိုနိုင်ကအမတ်တရားစကားပြောကြားခဲ့လို့သိရပါတယ်ထို့ပြင်မြန်မာပြည်သူများ၏ခက်ဆစ်ဆစ်မြန်မာဒီမိုကရေစီရေကျိုးပတ်မှုမှတ်တမ်းဗီဒီယိုကိုလည်းပြသခဲ့ပြီးအခမ်းအနားသို့ပေးပို့လာသောတဝန်လွှာများကိုလည်းမှတ်တမ်းတင်ခြင်းကိုဆောင်ရွက်ခဲ့ကနေ့လယ် 7:41 မိနစ်အချိန်တွင်အခမ်းအနားအောင်မြင်စွာပြီးမြောက်ခဲ့လို့သိရှိရပါတယ်ရှင်။ဆလပီပြည်ထောင်စုဆင်တရားစာတစီမံအုပ်ချုပ်မှုအဖွဲ့ကိုမြင့်ဆောင်2025အစည်းအဝေးကျင်းပပြုလုပ်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။ ပြည်ထောင်စုစင်တရားစာရအစီအမအုပ်ချုပ်မှုအဖွဲ့၏ကိုမြင့်ဆောင်2025အစည်းအဝေးပထမပိုင်းကို2025ခုနှစ်စက်တင်ဘာလ10ရက်နေ့တွင်၎င်းအစည်းအဝေးဒုတိယပိုင်းကို2025ခုနှစ်စက်တင်ဘာလ14ရက်နေ့တွင်၎င်းကျင်းပပြုလုပ်ခဲ့ကြောင်းသိရရှိပါသည်။အစည်းအဝေးများသို့ပြည်ထောင်စုစင်တရားစာရအစီအမအုပ်ချုပ်မှုအဖွဲ့ဥက္ကဋ္ဌပြည်ထောင်စုဝန်ကြီးချုပ်မိုင်းဝင်းခိုင်တန်းဒုတိယဥက္ကဋ္ဌနှင့်အဖွဲ့ဝင်များဖြစ်ကြသည့်တရားစာရနှင့်တဘာဝပတ်ဝန်းကျင်ထိန်းသိမ်းဝန်ကြီးဌာနပြည်ထောင်နှင့်လူမှုကြီးကြပ်ဝန်ကြီးဌာနကာကွယ်ဝန်ကြီးဌာနစီမံကိန်းဗဏ္ဍာရေးနှင့်ရင်းနှီးမြှုပ်နှံမှုဝန်ကြီးဌာနလက်စစ်နှင့်စွမ်းအင်ဝန်ကြီးဌာနတို့မှပြည်ထောင်စုဝန်ကြီးများဒုတိယဝန်ကြီးများနှင့်အတွင်းဝန်များပြည်ထောင်စုဝန်ကြီးယုံမှအတွင်းဝင်တဲ့ပြည်ထောင်စုအဆင့်တရားစာရစီမံအုပ်ချုပ်မှုအဖွဲ့၏အတွင်းရင်းမှုရုံးအဖွဲ့တို့မှတာဝန်ရှိသူများတက်ရောက်ခဲ့လို့သိရပါတယ်။အစည်းအဝေးတွင်ပြည်ထောင်စုအဆင့်တရားစာရစီမံအုပ်ချုပ်မှုအဖွဲ့ဥက္ကဋ္ဌပြည်ထောင်စုဝန်ကြီးချုပ်မောင်ဝင်းခိုင်တန်းကအဖွဲ့မှစကားပြောကြားခဲ့ပြီးတရားစာရစီမံခန့်ခွဲမှုဆိုင်ရာကိစ္စရပ်များကိုသက်ဆိုင်ရာကဏ္ဍလိုက်တာဝန်ရှိသူများကတင်ပြခဲ့ကတင်ပြချက်များနဲ့ပတ်သက်၍တက်ရောက်လာသည့်ဥက္ကဋ္ဌနှင့်အဖွဲ့ဝင်များကဝိုင်းဝန်းဆွေးနွေးအကြံပြုခဲ့ကြလို့သိရပါတယ်။ထို့နောက်ပြည်ထောင်စုစင်တရားစာရစီမံအုပ်ချုပ်မှုအဖွဲ့၏ကိုမြင့်ဆောင်2025အစည်းအဝေးဆုံးဖြတ်ချက်များနဲ့ရှေ့လုပ်ငန်းစဉ်များချမှတ်ခဲ့ကြပြီးနောက်မှတ်တမ်းတပ်ပုံရယူကအစည်းအဝေးကိုရပ်နားခဲ့ပါတယ်ရှင်စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်နဲ့စကိုင်းဖက်ဒရယ်ယူနစ်ကြားကာလဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းရေးဆွဲခဲ့ကြတဲ့လေးစားယုံကြည်ခံရသူများနဲ့တပိတ်ခေါင်းဆောင်များအစုအဖွဲ့မှတာဝန်ရှိသူများတွေ့ဆုံဆွေးနွေးတဲ့တင်ဆက်ဆက်လက်တင်ပြသွားပါမယ်။စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်နဲ့စကိုင်းဖက်ဒရယ်ယူနစ်ကြားကာလဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းရေးဆွဲခဲ့ကြတဲ့လေးစားယုံကြည်ခံရသူများနဲ့တပိတ်ခေါင်းဆောင်များအစုအဖွဲ့မှတာဝန်ရှိသူများတို့စက်တင်ဘာလ15ရက်နေ့နေ့လယ်တနာရီခွဲအချိန်တွင် Zoom platform မှတဆင့်တွေ့ဆုံဆွေးနွေးခဲ့ကြောင်းသိရရှိပါရယ်အစည်းအဝေးပွဲတွင်စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်မှဥက္ကဋ္ဌဒုဥက္ကဋ္ဌနှင့်ယူနစ်လွှတ်တော်ကိုယ်စားလှယ်များတက်ရောက်ခဲ့ကြပြီးစကိုင်းဖက်ဒရယ်ယူနစ်လွှတ်တော်ဥက္ကဋ္ဌကနှုတ်ခွန်းဆက်စကားနှင့်စကိုင်းဖက်ဒရယ်ယူနစ်ကြားကာလအဖွဲ့အစည်းပုံအခြေခံဥပဒေရှေ့လုံငန်းစင်ဆိုင်ရာကိစ္စရပ်များကိုရှင်းလင်းဆွေးနွေးခဲ့လို့သိရပါရယ်ထို့နောက်တက်ရောက်လာသောတာဝန်ရှိသူများကလည်းစကိုင်းဖက်ဒရယ်ယူနစ်ကြားကာလအဖွဲ့အစည်းပုံအခြေခံဥပဒေအရစောင့်ရွက်မဲ့လုပ်ငန်းစဉ်များ၏ရှေ့လုံငန်းစဉ်ဆိုင်ရာအမြင်သဘောထားများကိုအပြန်အလှန်ရင်းနှီးပွင့်လင်းစွာဆွေးနွေးဖလှယ်ခဲ့ကြပြီးအစည်းအဝေးအားနေ့လယ် 2:45 မိနစ်အချိန်တွင်ရုပ်သိမ်းခဲ့လို့သိရှိရပါတယ်ရှင်။မလေးဒေသကြားကာလနိုင်ငံရေးအစီအမံမူကြအတည်ပြုမဲ့မလေးတိုင်းလွှတ်တော်အထူးအစည်းအဝေးကိုတိုက်ရိုက်ထုတ်လွှင့်သွားမည်တဲ့တွင်ကိုနောက်ထပ်တင်ပြသွားပါမယ်။မလေးဒေသကြားကာလနိုင်ငံရေးအစီအမံမူကြကိုမလေးတိုင်းလွှတ်တော်က2025ခုနှစ်စက်တင်ဘာလ16ရက်နေ့တွင်လွှတ်တော်အထူးစည်းဝေးသုံးမြင့်ဆောင်2025ကျင်းပကအတည်ပြုပြဋ္ဌာန်းသွားမည်ဖြစ်ပြီးမလေးတိုင်းလွှတ်တော်အခမ်းအနားကိုစက်တင်ဘာလ16ရက်နေ့နဲ့9နာရီတွင်မီဒီယာများမှတဆင့်တိုက်ရိုက်ထုတ်လွှင့်သွားမှာဖြစ်ကြောင်းသိရရှိပါသည်။မလေးဒေသကြားကာလနိုင်ငံရေးအစီအမံမူကြကိုမလေးဒေသကြားကာလနိုင်ငံရေးအစီအမံဖော်ထုတ်မှုဆိုင်ရာချိတ်ဆက်ညှိနှိုင်းရေးနဲ့မူကြမ်းရေးဆွဲလုပ်ငန်းကော်မတီကရေးဆွဲခဲ့ခြင်းဖြစ်ပြီးမလေးဒေသပြည်သူတော်လှန်ရေးအားစုများပေါင်းစပ်ညှိနှိုင်းမှုစင်ကြံကပနာမအစဉ်တည်ပြုထားသောကြားကာလနိုင်ငံရေးအစီအမံကိုမလေးတိုင်းလွှတ်တော်ကလွှတ်တော်လုံထုံလုံနည်းနဲ့အညီအတည်ပြုပြဋ္ဌာန်းထုတ်ပြန်မှာဖြစ်တယ်လို့သိရပါတယ်ရှင်။အကျံဖတ်စီအုပ်စုရဲ့အစုလိုက်ပြုံးလိုက်တက်ဖြတ်မှုတွေတွင်ကလေးငယ်900ခုနှစ်ဦးထိသေဆုံးခဲ့တဲ့တွင်ကိုဆက်လက်တင်ပြပါမယ်2021ဖေဖော်ဝါရီလကနေ2025ဩဂတ်စ်လ31ရက်နေ့အထိအကျံဖတ်စီအုပ်စုရဲ့အစုလိုက်ပြုံးလိုက်တက်ဖြတ်မှုတွေကြောင်းအသက်18နှစ်အရွယ်ကလေးငယ်900ခုနှစ်ဦးထိသေဆုံးခဲ့လို့လူအခွင့်ရေးဆိုင်ရာဝန်ကြီးဌာနကထုတ်ပြန်ထားပါတယ်လူအခွင့်ရေးဆိုင်ရာဝန်ကြီးဌာနရဲ့မှတ်တမ်းတွေအရပြီးခဲ့တဲ့ဩဂတ်စ်လထဲမှာတင်စစ်တပ်ကစုလိုက်ပြုံလိုက်တပ်ဖြတ်မှု22ကြိမ်ချီကျူးလွန်ခဲ့ပြီးအရက်သားပြည်သူ225ဦးသေဆုံးခဲ့ရက18နှစ်အရွယ်ကလေးငယ်39ဦးထိပါဝင်နေတာကိုတွေ့ရပါတယ်အလားတူ2023ခုနှစ်ကနေဩဂတ်စ်လ31ရက်နေ့ထိစည်ရင်းတွေအရလေကြောင်းတိုက်ခိုက်မှုတွေတွင်အသက်18နှစ်အရွယ်ကလေးသူငယ်946ယောက်ထိသေဆုံးခဲ့က715ဦးထိခိုက်ဒဏ်ရာရရှိခဲ့တာကိုမှတ်တမ်းတင်နိုင်ခဲ့ပါတယ်။အနည်းဆက်ဆုံးဖြစ်စဉ်အနေနဲ့စက်တင်ဘာလ12ရက်နေ့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်တရက်တပင်ရွာမှပင်ရပြူခင်း ကိုပိုင်ထက်တန်းချောင်းကိုစစ်ကော်မရှင်ကဘုံကျဲခဲ့တာကြောင့်ចောင်းသားចောင်းသူ20ဦးထိသေဆုံးခဲ့ရတဲ့ဖြစ်စဉ်ဟာယခုစည်းရင်ထဲမှာမပါဝင်သေးဘူးလို့ဆိုပါတယ်။စေုပ်စုဟာပြင်းမဲ့ကလေးငယ်တွေအပေါ်အစုလိုက်ပြုံလိုက်တက်ဖြတ်မှု၊လေကြောင်းတိုက်ခိုက်မှုတွေပြင်အတမစစ်မှုထမ်းစုစောင်းနာတွေကိုလည်းလှုပ်ဆောင်နေပြီးအသက်18နှစ်အောက်ကလေးငယ်28ဦးကိုအတမပေါ်တာဆွဲဖမ်းဆီးစစ်မှုထမ်းခိုင်းခဲ့ကြောင်းမှတ်တမ်းတင်နိုင်ခဲ့လို့သိရှိရပါတယ်ရှင်။အာဆီယံလွှတ်တော်အမတ်များအဖွဲ့ကမြန်မာစစ်တပ်၏စာတင်ကြောင်းတိုက်ခိုက်မှုကိုပြစ်တင်ရှုတ်ချပြီးအာဆီယံ၏အရေးပေါ်ဝင်ရောက်ဆွတ်ဖက်မှုလိုအပ်ကြောင်းတောင်းဆိုတဲ့သတင်းကိုနောက်ဆုံးတင်ပြပေးသွားပါမယ်။အရှေ့တောင်အာရှဒေသမှလွှတ်တော်အမတ်များပါဝင်တဲ့အာဆီယံလွှတ်တော်အမတ်များအဖွဲ့ APHRD ရခိုင်ပြည်နယ်ကြောက်တော်မြို့နယ်တရက်တပင်ရွာရှိပညာပန်းခင်ပုဂ္ဂလိကအထက်တန်းကျောင်းကိုမြန်မာစစ်တပ်ကလေကြောင်းတိုက်ခိုက်မှုပေါ်ပြင်းထန်စွာပစ်တင်ရှုတ်ချကြောင်းကြေညာချက်ထုတ်ပြန်ပါတယ်။ဩဂတ်စ်လ25ရက်ကမြောက်ဦးမြို့တွင်ဖြစ်ပွားခဲ့တဲ့လေကြောင်းတိုက်ခိုက်မှုတွင်ကလေးများနဲ့ကျောင်းသားများအပါအဝင်လူအနည်းဆုံး15ဦးသေဆုံးပြီး18ဦးဒဏ်ရာရရှိခဲ့တယ်လို့ရခိုင်ဒေသခံများသည့်နေစဉ်လေကြောင်းပုံးကျဲတိုက်ခိုက်မှုများကြောင့်အမြဲကြောက်ရွံ့နေရတယ်လို့ဖော်ပြထားပါတယ်။ဤဒီမှာကလေးများနဲ့မိသားစုများကိုရည်ရွယ်ချက်ရှိရှိအကြမ်းဖက်မှုတစ်ခုဖြစ်သည်ကျောင်းများနဲ့နေအိမ်များကိုဘုံကျဲတိုက်ခိုက်ခြင်းဖြင့်စစ်တပ်သည်လူအသက်နဲ့နိုင်ငံတကာဥပဒေကိုလုံးဝမထီမဲ့မြင်ပြုနေကြောင်းပြသလက်ရှိသည်ဟု APHR ဥက္ကဋ္ဌဖြစ်သူအင်ဒိုနီးရှားလွှတ်တော်အမတ်မာရီခရစ်စတီဘရန်ကပြောကြားထားပါသည်အာဆီယံဒေသမှလွှတ်တော်အမတ်များနေဖြင့်ကျွန်တော်တို့၏အစိုးရများအားစစ်တပ်ကရဲသားများကိုပြစ်ဒဏ်မထိုက်ပဲတိုက်ခိုက်နေမှုကိုတိတ်ဆိတ်စွာကြည်နေခွင့်မပြုနိုင်မှာမြန်မာပြည်သူများကိုကာကွယ်ရတဲ့ဒီမိုကရေစီကိုထိမ့်သိမ်းရန်အရေးပေါ်နိုင်ငံတကာဆောင်ရွက်မှုလိုအပ်ပါတယ်လို့၎င်းကထပ်လောင်းပြောကြားထားပါတယ်။အာဆီယံအနေဖြင့်အားနည်းသည့်ထုတ်ပြန်ချက်များဖြင့်မြန်မာစစ်တပ်ကိုအကာအကွယ်ပေးနေမှုကိုရပ်တန့်ပြီးမြန်မာနိုင်ငံရှိဒီမိုကရေစီအင်အားစုများကိုအပြည့်အဝထောက်ခံရမည်လို့ APHR တွဲဖက်ဥက္ကဋ္ဌဖြစ်သူမလေးရှားနိုင်ငံလွှတ်တော်အမတ်ဟောင်းချန်ဆန်တီယာဂိုကပြောကြားထားပါတယ်မြန်မာစစ်တပ်အကြောင်းများနေအိမ်များနဲ့အခြားအရက်သားအဆောက်အုံများထပ်ခါတလဲလဲပြစ်မှတ်ထားတိုက်ခိုက်မှုများသည့်နိုင်ငံတကာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေကိုထင်ရှားစွာချိုးဖောက်ခြင်းဖြစ်ပြီးစစ်ရာဇဝမှုများနဲ့ညီမျှကြောင်း APHR ကထောက်ပြထားပါတယ်APHRD မြန်မာနိုင်ငံရှိအချက်တီးကိုအဆုံးသတ်ရန်လေကြောင်းတိုက်ခိုက်မှုများနဲ့အရက်သားများအပေါ်စစ်ရေးတိုက်ခိုက်မှုများကိုချက်ချင်းရပ်တန့်ရန်ပြပခဒဏ်ခံနေရသည့်နေမည်များသို့လူသားချင်းစာနာထောက်ထားမှုအကူအညီများကိုအပြည့်အဝဟန်ထားမရှိဝင်ရောက်ခွင့်ပြုရန်နဲ့နိုင်ငံတကာရာဇဝတ်ခုံရုံး ICC မှတဆင့်ပြစ်မှုကျူးလွန်သူများကိုတရားစီရင်ရန်တောင်းဆိုထားသည့်အပြင်ကမ္ဘာလုံးဆိုင်ရာလက်နက်ပိတ်ဆို့မှုနှင့်စစ်တပ်လေကြောင်းတိုက်ခိုက်မှုများကိုရပ်တန့်ရန်လေယာဉ်စီကိုတင်းကျပ်စွာထိန်းချုပ်ရန်လည်းတိုက်တွန်းထားပါသည်။အာဆီယံနေဖြင့်တိတ်ဆိတ်နေခွင့်မရှိပါကျွန်တော်တို့၏အစိုးရများသည့်အရက်သားများကိုကာကွယ်ရန်နှင့်မြန်မာပြည်သူများ၏လူခွင့်ရင်းနှင့်ဒီမိုကရေစီအတွက်ယက်တီရန်တာဝန်ရှိသည့် APHR ဘုတ်အဖွဲ့ဝင်ဖြစ်သူထိုင်းလွှတ်တော်အမတ်ရန်စီမန်ယုံကပြောကြားပါတယ်ဒီလူသက်ပွဲကြီးကစစ်ကောင်စီရဲ့ဘာလို့လို့အပြစ်မရှိဘူးဆိုတဲ့သဘောထားကိုသတိပေးလက်ယုံတာမကဘဲအာဆီယံရဲ့ယုံကြည်အားကိုးရမှုကိုပါစမ်းသပ်လိုက်တာဖြစ်ပါတယ်ပြည့်ပြည့်တသားအရေးယူဆောင်ရွက်တာမျိုးမလုပ်နိုင်ခဲ့ရင်ဒေသတွင်းမှာအာဏာရှင်တွေရဲ့အကြမ်းဖက်မှုတွေကိုတီးခံပေးပါတယ်ဆိုတဲ့အနည်းရှိတဲ့သတင်းစကားကိုပို့လိုက်ရာရောက်သွားပါလိမ့်မယ်လို့ APHR ကသတိပေးထားပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းချောင်း Fashion နဲ့ပတိဖိုးတို့ကပေးပို့ထားတာဖြစ်ပါတယ်ရှင
်။ Radio NUG သောတာရှင်များခင်ဗျာ။ယခုတစ်ခါဆက်လက်ပြီးလွတ်လပ်ဧကန်ຫນွေဥပန်းဆိုတဲ့ຫນွေဥပန်း SDB အကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
ຫນွေဥပန်းဆိုတာຫນွေဥဒေါ်လာရေးကြောင့်ပေါ်ပေါက်လာတဲ့ဘဏ်စနစ်တစ်ခုဖြစ်တဲ့အပြင်စကားဆာရဲ့ဘဏ္ဍာရေးထောက်တိုင်တွေကိုဖြိုချပြီးတော့ပြည်သူဘဏ္ဍာတည်ဆောက်နိုင်ဖို့အတွက်ခိုင်ခိုင်မာမာယက်တည်နေတဲ့ဘဏ်တစ်ခုဖြစ်ပါတယ်စာကစားရဲ့ဗဟုချုပ်ကိုင်းမှုစနစ်အောက်မှာရှိနေတဲ့ဘဏ်ဒီမှာလူကြီးမင်းတို့ရဲ့ချွေးနဲ့စာနဲ့ရှာဖွေထားတဲ့ငွေကြေးပိုင်ဆိုင်မှုတွေဆုံးရှုံးမှုမဖြစ်ရအောင်ငွေကြေးသုံးစွဲမှုတွေနဲ့ပတ်သက်ပြီးတော့နောက်ကျောင်းလိုက်ခြင်းမခံရအောင်ကိုပိုင်ဆိုင်တဲ့ငွေကြေးကိုကိုယ်တိုင်စီမံပိုင်ခွင့်အပြည့်အဝရှိတဲ့လွတ်လပ်ခိုင်မာတဲ့ຫນွေဥပန်းမှာစတင်ရင်းနှီးမြှုပ်နှံဖို့ Radio NUG ကနေတဆင့်အကြံပြုချင်ပါတယ်ຫນွေဥပန်းမှာမြန်မာကျပ်ငွေအပါအဝင် နိုင်ငံတကာငွေကြေးဆယ်မျိုးပါအသုံးပြုလို့ရတာကြောင့်ပြည်တွင်းပြည်ပမှာရှိနေတဲ့သူတွေအချင်းချင်းအခမဲ့ငွေလွှဲတာငွေလက်ခံတာပြုလုပ်နိုင်တယ်လို့ fixed deposit စည်ရင်းသည့်အငွေကိုငွေကြေးဆယ်မျိုးနဲ့အနှံပြီးတော့အတိုးနှုန်းရယူကနောက်ရည်အတွက်လုံခြုံစွာစုဆောင်ထားနိုင်ပါတယ်။ဒါအပြင်ရွှေစုရတာဝါသနာပါတဲ့သူတွေအတွက်ကဘာရွှေဈေးနှုန်းအတိုင်းရောင်းချပေးနေတဲ့ရွှေတုံတန်တွေဝယ်ယူထားပြီးရွှေစုအတိုးယူလို့ရပါတယ်။ပြင်ပရွှေဈေးနှုန်းတွေကိုကြည့်ပြီးခေါင်းကိုက်စရာမလိုသလိုအရောထွက်လက်ခလည်းပေးစရာမလိုတဲ့ SDB ရွှေကိုဝယ်ယူပြီးစိတ်အေးချမ်းသာစွာရင်းနှီးမြှုပ်နှံလိုက်ပါ။နှွေဥပန်ဆိုတာဗန်စနစ်တစ်ခုထက်ပိုသောဝန်ဆောင်မှုတွေကိုပေးနေတဲ့ဗန်ဖြစ်တဲ့အပြင်တော်လန်ရေးအတွက်အဓိကလိုအပ်နေတဲ့ဗန်ဓာရေးလိုအပ်ချက်တွေကိုဖြည့်ဆည်းပေးနေတဲ့ဗန်တစ်ခုလည်းဖြစ်တာကြောင့်တာဝန်သိပြည်သူတိုင်းကຫນွေဥပန်အကောင့်ဖွင့်ပြီးဆရာနာရှင်ကိုအမြဲတော်လှန်နေဖို့လိုပါတယ်။ဒီလိုတော်လှန်နိုင်ဖို့ကိုယ်ပိုင်အီးမေးလ်တစ်ခုရှိရုံအင်တာနက်ရှိရုံနဲ့အချိန်မရွေးနေရာမရွေးလွယ်ကူစွာຫນွေဥပန်အကောင့်ဖွင့်လည်နိုင်ပါတယ်။ຫນွေဥပန်နဲ့ဘာတွေအသုံးပြုလို့ရလဲဆိုတော့လစဉ်ຫນွေဥထီကန်ဆန်းနိုင်တယ်ရွေးဥပမာဖန်တီးထားတဲ့ Spring Bees Project မှာလဲ Telegram နဲ့အကောင့်ရှိရုံနဲ့ဝင်ရောက်ကစားနိုင်တယ်။ SCF ရွေးဥလူလူရန်ပုံငွေ platform မှာရှိနေတဲ့ campaign တွေမှာပါဝင်ထောက်ပို့နိုင်တယ်။ရဲဘော်တွေအတွက်လာစဉ် PRF member ကြီးပေးသွင်းနိုင်တယ်။ SDB ပေးမှန်တဲ့လက်ခံနဲ့တော်လှန်ရေးထုတ်ကုန်တွေအခြားသောတော်လှန်ရေး project တွေမှာလဲလုံခြုံစွာပါဝင်နိုင်ပါတယ်။ဒါကြောင့်တော်လန့်ပြည်သူတိုင်းမဖြစ်မနေဖွင့်ထားပြီးတော့အသုံးပြုတဲ့နဲ့ဘန်တစ်ခုဖြစ်ကြောင်းဒီနေရာလေးကနေတဆင့်သတင်းစကားပါခြင်းပါတယ်လွတ်လပ်အေကန်ຫນွေဥပန
်ဗီဒီယိုအန်ယူဂျီကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာယခုတစ်ခါတင်ဆက်ပေးမဲ့တော်လန့်ဤကဗျာအစီအစဉ်မှာကိုအောင်မိုင်းရေးသားပြီးရန်တိုင်းမှခန်းစားရွတ်ပတ်ထားတဲ့မြစ်တို့ဤသခင်မလို့မြည်ရတဲ့တော်လန်ရင်ကြပြကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
မြစ်တို့ဤသခင်မကြပြဟာမြစ်တစင်းပဲအေယော်ရီဟာကြပြတပုတ်ပဲဘဝရီဟာမြစ်တွင်နဲ့အပြိုင်တန်တရာဟာဘဝရီနဲ့အပြိုင်အာဖရိကတိုက်ကနိုင်မြစ်မဟာရှည်လျားလိုက်တာမိုင်ပေါင်း၄000ကျော်ခေါင်းပေါင်းလိုမန်တင်းမြင့်မင်းနိုင်မြပြနဲ့နိုင်မြဖြူတို့ခါတွန်းမှဆုံတဲကန္နာရရွေးဖြတ်မြင့်လိုက်နေလိုက်ကွေးလိုက်ပတ်လိုက်ကျန်းလိုက်ရင်လိုက်ကျင်းလိုက်ကျဲလိုက်ကြောက်နေရံတွေနဲ့ပြိုင်ညီတဲ့ပင်လယ်ဟာပန်းတိုင်းအမေဆုံးမြင့်ညာမြင့်မမြင့်ခုံမြင့်ကျိုးမြင့်ဆုံမြင့်ဝမ်းမြဝကျွန်းပေါ်မိုင်ပေါင်း4000ကျော်အံ့ပွဲမော်ကြွားမြဖျားမြဖျားကအန်ဒီတောင်တန်းပီရုမာဥကာယာလီနဲ့ဆုံအမေဆုံးမြကြီးဖြစ်ကြီးလိုက်တဲ့ရေလုံးကျဲလိုက်တဲ့မြပြင်းနိုင်မစ္စစ်ပီယန်စီမြကြီးသုံးသွဲပေါင်းရေချောင်းထက်ကြီးတဟီဟီတွန်းတိုက်မြကျိုးမှန်သမျှဇွတ်တိုးမြေရိုးမှန်သမျှရိုက်ချိုးအမိုက်ဟုသမျှတွန်းထိုးရဲစွမ်းတတ္တိကိုအာကိုအတ္တလန်တိတ်သမုဒ္ဒရာမှာရောင်နေပြူတရုတ်ပြည်ကရန်စီမြစ်အာရှရဲ့အရှိဆုံးရှုခင်းတော်လန်သမိုင်းနယ်မြေတစင်တော်လန်သူတို့ရဲ့တငယ်ချင်းဖောက်ပြန်သူတို့အတွက်စစ်တလင်းနတ်ဒီဝဒါတို့ရဲ့ဒန္တာကြီးတေးချင်းတိဘက်ကုန်းမြေမှာမြဖြားခံရေစည်းကတန်ရေသံကပြင်းမန်ဟုန်နဲ့စီစင်ခတ်တင်းတင်းရှန်ဟိုင်းနန်ကင်းကျူကျဲအန်ကင်းခြုံကင်းကိုဖြတ်ရင်းတရုတ်ပင်လယ်ကိုဆင်းအလင်းနှံတစ်ခုရဲ့ပန်းကင်းအေရီမြစ်တွင်နှလုံးသားတို့စုဆုံဆင်းမျိုးချင်းတို့အတွက်အာမန်တင်တော်လန်ချင်းရဲ့အမြောက်ဆန်မေခမလိခရဲ့ပေါင်းစည်းတန်မိုးချင်းတန်လိုစီဝိညာဉ်ပေါင်းစုချင်းရဲ့လှုပ်ဟန်အရမတရားကိုတွန်းလှန်မြင့်မင်းရဲ့ရှင်ခုန်တန်မေခနဲ့မလိခပေါင်းတန်လွင်စစ်တောင်းမျိုးရင်းတို့ပူပေါင်းဟောင်းကိုဖြိုဖျက်အစ်စ်အတွက်လန်ခင်ဘန်ခင်ကြီးတစင်းတီအိန္ဒိယသမုဒ္ဒရာကိုစီးဝင်ရောင်နီမှာအောင်စီယွန်းရအောင်တိုက်စီတိုက်မောင်းသံနာဂန်ရင်အရှိရက်ကနေမင်းထွန်းပါအလင်းမြင်းအစင်စင်ပေါင်းစီပြည်သူအချင်းချင်းပေါင်းစီအဖိနှိတ်ခံအချင်းချင်းပေါင်းစီ သတ်ဖြတ်ခံခြင်းချင်းပုံစီလုံမြောက်ခြင်းတေးကိုဆိုကြအရေးဆိုကြတိုက်ပွဲကြိုကြလော့ပြည်သူပေါင်းကိုစူးစီးရန်ဟုသမျှကိုစီခြင်းထိုးမယိုးနိုင်တဲ့အနာဂတ်တေးရေးလိုက်စမ်းမနောင်တော်တို့ကျယ်ဝိညာဉ်တွေအတွက်အနာဂတ်ဟာတေးသည့်တပုံအောင်မြင်မှုတိုင်းဆုံးရှုံးမှုတွေရှိမြဲတရားတို့စုံစည်းရာမြစ်တို့ရဲ့မာယာဗီဇပြောင်မြစ်မြစ်ကျိုးအင်းမြေရိုးတိုင်းရေစိုးလှိုင်းတွေကိုတွန်းတိုက်ရိုက်ချိုးရှေ့တိုးဖို့ခြံထားမန်အားတတိနဲ့ပြန်တန်းစို့မြစ်တို့ရဲ့အပြူမခေါင်းပေါ်ကကျေပွင့်မိုးကောင်းငင်ပေါ်တင်ထားအာဂတဟာကျေစင်ဖြစ်သွားကျေပေါင်းတို့ဥညုံခါစားယင်နဲ့အမျှထာဝရပါပန်းတို့သခင်မှာကိုအောင်မိုင်
ဗီဒီယိုအန်ယူဂျီသောတာရှင်များခင်ဗျာဒီကနေ့မနက်ပိုင်းရဲ့နောက်ဆုံးစီစဉ်ဖြစ်တဲ့တော်လန်ရေးတိဂိတအစီအစဉ်မှာထွန်းအွန်နေတရေးသားပြီးကေတုမတီဆိုထားတဲ့သွေးစကားလို့အမည်ရတဲ့တော်လန်ရေးတိဂိတကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင် မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ 17.89 MHz ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါတယ်မြန်မာနိုင်ငံရဲ့အစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေပညာဝန်ကြီးဌာနကထုတ်လင်းနေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်